လာမယ့်ကြာသပတေးနေ့ကြာရင်လေဗရွန်နိုင်ငံကိုပိတ်ဆို့ထားတဲ့အစ္စရေးရဲ့ရေကြောင်းနဲ့လေကြောင်းပိတ်ဆို့မှုတွေကိုပြန်ပြီးတော့ရုပ်သိမ်းပေးလိုက်မယ်လို့မျှော်လင့်ရတဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာကိုဖီအာနန်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်အီဂျစ်နိုင်ငံကအလက်ဇန်ဒရီးယားမြို့မှာရောက်ရှိနေတဲ့မစ္စတာကိုဖီအာနန်ကသတင်းတောက်တွေကိုအခုလိုပြောပြခဲ့တာဖြစ်ပြီးတော့အစ္စရေးဘက်ကပိတ်ဆို့ထားတဲ့ပြဿနာတွေဟာ48နာရီအတွင်းမှာဖြေရှင်းနိုင်လိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းပြောပါတယ်အစ္စရေးဘက်ကပြောတာကတော့လေဗရွန်နိုင်ငံတွေကိုကုလသမဂ္ဂရဲ့နိုင်ငံတကာညီညာရေးထိန်းသတ်ဖွဲ့ဝင်တွေရောက်မလာမချင်းဟစ်ဘူလာပျောက်ကြားတွေကိုလက်နက်တွေထောက်ပံ့နေတာကိုမရက်မချင်းသူတို့ရဲ့လေကြောင်းရေကြောင်းဖိတ်ဆုပ်မှုတွေကိုဖယ်ပေးမှာမဟုတ်ဘူးလို့ပြောနေပါတယ်။မစ္စတာကိုဖီအာနန်ကတော့သူ့ရဲ့အကောင်းမြင်တဲ့သဘောဟာဘလို့ကြောင့်ဖြစ်ပေါ်လာသလဲဆိုတဲ့ကိစ္စကိုတော့အသေးစိတ်ရှင်းမပြပါဘူး။လေဗရွန်အစိုးရဘက်ကလည်းအစ္စရေးဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်1031ကိုချိုးဖောက်နေတာကြောင့်အဲ့ဒီကိစ္စကိုရည်ယူပေးဖို့ပြောဆိုနေပါတယ်